မကြာမီရက်တွေအတွင်းမြန်မာနိုင်ငံကိုတရုတ်သမ္မတလာရောက်ဖို့ရှိနေပြီးတရုတ်အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်ကတရုတ်နယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးနယ်စပ်တည်ငြိမ်ရေးကိစ္စရပ်တွေဆွေးနွေးနေတဲ့အချိန်မှာပဲဒီရက်ပိုင်းအတွင်းနယ်စပ်ကုံတော်ရေးလမ်းမပေါ်မှာကာမီရှူလာတွေနဲ့ပြစ်ခတ်တာတွေဖြစ်ပေါ်နေပါတယ်ဒီသတင်းကိုတော့ VOA မြန
က်နေခဲ့ရကဒီအပိုင်းအတွင်းမှာကျုံမြမနေဆက်ကုံတွဲလမ်းဖြစ်တဲ့မန္တလေးလားရှိုးနဲ့မူဆဲလမ်းမကြီးပေါ်မှာမတည်ငြိမ်မှုတွေပြန်လည်ဖြစ်ပွားလာနေတာပါလက်တလော့လာရှိုးမူဆဲလမ်းပိုင်းအတွင်းလက်နက်ကင်ဖွဲ့တွေကကုန်တင်ကားတွေတားဆီးပြီးနှစ်စင်ကြီးကောက်တာကားမီးရှို့တာတွေကြောင့်တတိနဲ့တွာလာနေရကြောင်းရင်မောင်းတူကအခုလိုပြောပါတယ်
သူတို့စက်ကြီးနှစ်စင်ကြီးပေါ့ကားတွေအဲ့လိုဆန်းနေတယ်လို့ပြောတာကြားတာပဲကျွန်တော်တို့ကြေကြာကားကြီးတော့ပါသွားတယ်လွန်ခဲ့တဲ့3ရက်လောက်ကပေါ့မင်းကမနက်ပိုင်းကတော့မှတော့အဲ့မှာသူတို့ဆန်းတဲ့နေရာမှာ9စီးလောက်နောက်ထပ်ဆန်းထားတာကိုတွေ့တယ်မင်းညာကကားတင်းကြီးကျိုးတယ်လို့ကြားရတာ။ဆန်းနာကဘယ်နေရာမှာလဲဆိုတော့ရုံးတော်လို့ခေါ်တာပေါ့။ရုံးတော်အပေါ်လေးမှာပေါ့။နံပါတ်ကလည်းမိုင်းယူကြပေါ့
။ဘယ်လက်နဲ့ကရင်ဖွဲကဖန်းစီမီးကျိုးတယ်ဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုတာမရှိပါဘူး။မူဆယ်မျိုးနယ်ကရဲရရှိတူကလည်းဒီကနေ့လာရှုံးမူဆယ်ပြည်တော်စုလမ်းမကြီးရဲ့အခြေအနေကိုအခုလိုပြောပါတယ်။
လမ်းမကြီးခြေလေးကဟိုမလေးကကားတစ်စီးမီးရှို့ခံလာတော့စိတ်မကောင်းစားလာရတော့နေသွားတော့သွားတော့ဒါနဲ့စောက်လို့သွားတော့ဟာလေသူ့ခိုင်တဲ့ကျွန်တော်တို့မူဆယ်ရပါသေ
းကားမီးရှို့ခံရတာဒီလ7ရက်နေ့ည9နာရီဝန်းကျင်လောက်ကဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးဒီဒေတာမှာအဓိကလှုပ်ရှားနေတဲ့ TNLA ကတအန်းပလောင်တပ်ဖွဲ့ကိုမေးမြန်းဖို့စစ်သွဲခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးစနေနေ့မနေ့ပိုင်းကလည်းကြောင်မဲမျိုးနယ်အတွင်းမှာကျွန်းွားတင်ရင်တစည်းအပြစ်ခံရတာကြောင့်လူတယောက်တိဆုံးခဲ့ရကြောင်းကြောင်မဲရဲစခန်းကတာဝန်ရှိသူတဦးကပြောပါတယ်
။ဒီဘောနဲ့ကြောက်ပဲညပါပါ။အဲမင်းက6နိုင်လောက်ပေါ့6နိုင်လောက်မှအဲငါကအဲမှာဒီပြစ်ခံရတယ်ဆိုတော့ကျွန်တော်တို့ကလည်းသွားကြည့်ကြတော့အဲမှာတယောက်တည်သွားတာပေါ့နော်။တပည့်တည်သွားတာပေါ့။အဲလမ်းကြောင်းကဒီနေ့တော့ကောင်းပါလေ။
ကင်မရာပိုင်းမြောက်ရီသတင်းစာမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ချောင်းချောက်ကျေးရွာအနီးမှာနွားအကောင်20တင်ဆောင်လာတဲ့စနေဘင်းကားကိုဘေးပညာကလိုက်ပါလာတဲ့စိုက်ကယ်နှစ်စီးပေါ်ကတောင်းချမ်းသူ4ယောက်ကပစ်ခတ်ခဲ့ကြောင်းကားဟာဝဲဘက်ဘေးရှိတပင်းကိုတိုက်ပြီးရက်တန့်သွားခဲ့ရမှာကားပေါ်ပါသူရင်နှောက်လိုက်တဦးတနက်ထိမှန်ပြီးအခင်းဖြစ်ပွားရမှာတည်ဆုံးခဲ့ကြောင်းရင်မောင်းတဦးနဲ့ကြံရင်နှောက်လိုက်နှစ်ဦးကတော့ထိခိုက်ဒဏ်ရာများရှိကြောင်းနဲ့ပစ်ခတ်သူကိုစီစစ်နေစေဖြစ်ကြောင်းဖော်ပြထားပါတယ်ဒီပစ်ခတ်မှုဖြစ်ပွားရာနေရာဟာ TNLA ကတန်းပလောင်အဖွဲ့နဲ့ရှမ်းလက်နက်ကိုင်အဖွဲ့တွေလှုပ်ရှားတဲ့နေရာလည်းဖြစ်ပါတယ်အရင်ကလည်းကျွန်းွားတင်ကားတွေကိုပစ်ခတ်တာတွေရှိပေမဲ့ဘသူလက်ချက်ဆိုတာကိုထုတ်ဖော်နိုင်တာမရှိခဲ့ပါဘူးဒီလ9ရက်နေ့ကနေ10ရက်နေ့အတွင်းမှာတော့တရုတ်အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ဟာ UWSA ဝ NDAA မုံလာ KIA ကချင်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးငြိမ်းချမ်းရေးနေဆက်တည်ငြိမ်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်